နှစ်90တိအာဇာနည်ကိုထူးခြားတဲ့ပြသမှုတွေနဲ့ပထမဆုံးချင်းကျင်းပသွားဖို့ရှိနေပါတယ်။အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့ဝန်ကြီးများရုံးမှာခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့နေ့ကအခန်းထဲကျန်ခဲ့တဲ့ပစ္စည်း28မျိုးကိုပြသသွားဖို့အာဇာနည်ပြိမှန်မှာလည်းခေါင်းဆောင်ကြီးတွေရဲ့လွတ်လပ်သမိုင်းစဉ်တွေကိုပြသသွားမှာဖြစ်ပါတယ်။ဒီအချိန်နဲ့ပတ်သက်လို့ပြည်ဝင်တော်မိခါကသတင်းပေးပို့ထားတာပါ။
အာဇာနည်ခေါင်းဆောင်ကြီးများလက်ကျန်ခင်ရတာခုဆိုရင်နှစ်90ပြည့်ပါပြီ။အရင်ကတော့အာဇာနည်နေ့ဆိုတာကိုကန့်သတ်မှုတွေနဲ့ကျင်းပလာခဲ့ရတာကနေအခုဆိုရင်တစားကန့်သတ်မှုတွေပဲဖြစ်လာနေပါပြီ။ဒီနှစ်ကျော်ဝမယ်နှစ်90မှာဆိုရင်တော့အာဇာနည်ခေါင်းဆောင်ကြီးတွေနဲ့ပတ်သက်တာတွေကိုပထမဆုံးတူတူပြသဖို့လှုပ်ဆောင်ထားရတဲ့ပတ်သက်လို့အရင်တော့ကအတွင်းဝင်ရုံးလို့ခေါ်ခဲ့ကြတဲ့ဝန်ကြီးများရုံးကိုတင်းတင်းဆောင်ရှောက်ရေးအဖွဲ့ကမမေတန်နာဝင်းကအခုလိုပြပြသွားတာပါ။အ
ရင်နှစ်နဲ့မတူဘဲထူးခြားခြားပေါ့နော်။ဒီလိုတို့အလုပ်ကြံခံရတဲ့အခန်းပေါ့နော်။အဲ့ဒါကိုအများပြည်သူကိုပြမယ်ပေါ့နော်။ဒီအရင်တော့ကမူအင်း3ဘောကတွေကို display လုပ်ပြီးတော့အခန်းထဲမှာပေါ့နော်ပြသသွားမှာဖြစ်တယ်။အများပြည်သူကအဲ့ဒါဝင်လို့တော့မရဘူးပေါ့နော်။အပြင်ကနေပြီးတော့ကြည့်လို့ရပါမယ်။ဆရာကြီးဥရတန်ရဲ့လက်ဆော့ဆိုနောက်မြန်မာလေးတို့နောက်ပြီးတော့ဆက်လေးတို့အလိုမျိုးလေးပေါ့နော်။နောက်တခြား documents တွေရောပေါ့နော်။အလိုမျိုးလေးဆိုင်ရစာတမ်းလေးပါတဲ့28မျိုးကိုလည်းဒါပထမဆုံးချိန်ကြာတာတော့မှပါလီမန်ကတော့အရင်တစ်ဒီကားနဲ့မတူတာအဲဒီမှာ original furniture တွေနဲ့ပါလီမန်စတင်တိုင်းရှင်းထားပြီးတော့ကြာမယ်ပေါ့နော်။နောက်ပါလီမန်နဲ့ပတ်သက်တဲ့ဆက်လက်ဒီပိုင်းလည်းနော်။အဲဒီလည်းလမ်းတစ်ဆောင်မှာကျမတို့ကြားပါမှာပေါ့နော
်အရင်ကတော့ဝင်ကြီးများရုံးကိုအများပြည်သူလေ့လာနိုင်ဖို့အတွက်အာဇာနည်နေ့တရက်ထဲကိုပဲခွင့်ပြုရကနေဒီနှစ်မှာတော့နှစ်ရက်ထပ်တိုးပြီးဇူလိုင်21ရက်နေ့ထိဝင်ရောက်လေ့လာခွင့်ပြုသွားမှာဖြစ်ပါတယ်အာဇာနည်နေ့မှာလွတ်လပ်ရေးရခဲ့တဲ့နေ့ကယူနီယံချက်အလံထုတ်ချပြီးမြန်မာနိုင်ငံအလံလွင့်တူခဲ့တဲ့နေ့ရအပါအဝင်ပါလီမန်အဆောက်အုံနဲ့အာဇာနည်ခေါင်းဆောင်ကြီးများလှုပ်ကြံခံရတဲ့ခမ်းမတွေကိုလည်းလေ့လာကြည့်ရှုခွင့်ပြုသွားမှာပါဒါပြင်ခေါင်းဆောင်ကြီးတွေအတွက်ရည်မှန်းပြီးစံကတ်တာတွေလည်းလှုပ်ဆောင်သွားဖို့ရှိတယ်လို့ခေါင်းဆောင်ကြီးတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုရေးဆွဲထားတဲ့ပကြီးပြိုင်ပွဲကိုလည်းဒီနှစ်မှာထူးထူးခြားခြားဝင်ကြီးများရောက်မှလှုပ်သွားဖို့ရှိနေပါတယ်။အာဇာနည်ခေါင်းဆောင်ကြီးတို့လှုပ်ကြံခံရတဲ့အခန်းတွေကိုဒီနှစ်190ပြည့်မှာမှပထမအဦးဆုံးဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်။ဝင်ကြီးများရောက်တွေကိုပြီးခဲ့တဲ့နှစ်2015ခုနှစ်ကနေစပြီးအာဇာနည်နေ့မှာအများပြည်သူတွေလေ့လာနိုင်ဖို့ဖွင့်လှစ်ပြသခဲ့တာဖြစ်ပါတယ်။ဝင်ကြီးများရုံးအပြင်အာဇာနည်ပြည်မှန်မှလည်းထူးခြားအနေနဲ့ခေါင်းဆောင်ကြီးတွေရဲ့လွတ်လပ်ရေးတမိုင်းဖြစ်စဉ်တွေကိုရုပ်ပုံကာဇက်တွေနဲ့ဝေဝေဆာဆာဖော်ပြပြီးပြသသွားဖို့ရှိနေပါတယ်။ဒါအပြင်နှမောက်မြို့မှာရှိနေတဲ့ဗိုလ်ချုပ်အောင်ဆန်းနေအိမ်ပြတိုက်ကိုလည်းအထူးအထိမ့်အဖြစ်ဗိုလ်ချုပ်တပ်ပုံပြည်နိုင်တွေရန်ကုန်မြို့မှာရှိနေတဲ့ဗိုလ်ချုပ်အောင်ဆန်းနေအိမ်ပုံဖန်နိုင်တွေနဲ့အတူအာဇာနည်နေ့နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်းတီဗီမှာပြသထားဖို့အတွက်စီစဉ်ထားတယ်လို့ရှင်းလင်းသူကေတနာကတာဝန်ရှိသူတဦးကပြောဆိုထားပါတယ်ဒီလိုထူးထူးခြားခြားပြသမှုတွေလှုပ်ဆောင်နေတာမှလာရောက်ကြည့်ရှုသူတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုရှိနေတဲ့အတန်တွေကတော့ထပ်ပေါ်နေပါတယ်ပြပကအကြမ်းဖက်အဖွဲ့အစည်းတွေကဝင်ရောက်ဖွယ်ရှိနေတယ်ဆိုတဲ့သတင်းတွေလည်းထပ်ပေါ်နေတာပါဒါပေမဲ့ဒီရေးဝန်ကြီးဌာနကအတွင်းဝင်ဦးတင်မြင့်ကတော့အာဇာနည်နေ့မတိုင်မီဇူလိုင်19ရက်နေ့ကနေစပြီးအုပ်ချုပ်ရေးမြို့တော်နေပြည်တော်မှသာမကတနိုင်ငံလုံးမှာပါလုံခြုံရေးစတင်တိုးမြှင့်ထားတယ်လို့သူကပြောဆိုထားပါတယ်
အလုံးစုံလုပ်ကြည့်ရတော့ဒီလိုကန်တာကျောင်းရရောက်ကြည့်ရအောင်လို့ဒီရန်တိုင်းတိုင်းမှာသူကလိုင်းလိုင်းတိုင်းကြီးနဲ့ဘာဆိုင်တိုင်းကြီးနဲ့ရတာပေါ့ကိုရီးယားဒီမှာတစ်ခါ
တည်းဆက်ဆောင်တယ်ဒီလိုမျိ
ုးပဲတော့ဒီကိစ္စပါရှင်မနက်ကတော့သူကနေနေမှာသူမျိုးဒီပိုလီစင်ဆိုပြီးတော့ဒီကကိုပေါင်းပြီးတော့လောင်းနေတယ
်နောက်ဟုတ်ဒီကိစ္စကိုအရင်ကနေရောက်ရစားတယ်အဲ့တော့ငါကဒီနေ့လည်းဒီနေ့ပါဖို့တက်ကိုကျွန်တော်နေသေးပြီးဆိုင်ရမယ်အဲ့ဖြစ်ပြီးလည်းဆိုင်ရတယ်အဲ့
ဇူလိုင်19ရက်နေ့အာဇာနည်နေ့မှာနေပြည်တော်ကောင်စီမှအာဇာနည်ခေါင်းဆောင်ကြီးတွေအတွက်စံကတ်အမျှဝေအခမ်းအနားတစ်ခုသာပြုလုပ်သွားမှာဖြစ်ပြီးအစိုးရထိပ်တန်းခေါင်းဆောင်တော်တော်များရန်ကုန်ကိုလာရောက်ကြဖို့ရှိနေပါတယ်။ပြည်သူတွေအနေနဲ့အာဇာနည်ဘိတ်မှန်မှာနေ့လယ်12နာရီနဲ့ညနေ5နာရီထိဂါရဝပြုခွင့်ရမှာပါ။ဒီလိုဂါရဝပြုတာမှာဒုတ်၊တန်ပိုက်၊ကော်ပိုက်တို့ယူဆောင်လာတာတွေအလံတွေယူဆောင်လာတာတွေအပြင်ပန်းကြီးပန်းချင်းပန်းတို့အပြင်လက်ကန်ဖုံးတို့ကလုံခြုံရေးအရာယူဆောင်ခွင့်မပြုဘူးလို့လုံခြုံရေးနဲ့စီကံထိန်သိမ်းရေးအဖွဲ့ကထုတ်ပြန်ထားပါတယ်ရှင်